ဒီမတ်လ26ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာပထမဆုံးဒီကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီရဲ့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒီကြိုးပမ်းချက်တွေပေါ်မှာပေါ့နော်ပြင်းပြင်းထန်ထန်ဝေဖန်တာတွေ့ရတယ်ရှင်ဥမာအပြင်ဒီဒေါအောင်ဆန်းစုကြည်နဲ့စစ်အစိုးရအကြမ်းမှာတွေ့ဆုံဆွေးနွေးနိုင်ဖို့မစ္စတာဂမ်ဘာရီကပြားပေးတိုက်တွန်းရမယ်အစားဒီစစ်အစိုးရရဲ့လုပ်ရက်တွေကိုတစ်ဖက်သက်ထောက်ခံပြီးတော့ဟလာဒီမိုကရေစီအင်အားစုတွေကလက်လျှော့ဖို့အကြံပေးတာတွေရှိတယ်ဆိုပြီးတော့ဝေဖန်တာတွေ့ရတယ်ရှင်ဆိုတော့မြန်မာနိုင်ငံဒီမိုကရေစီရရှိဖို့အရေးကိစ္စမှာကုလသမဂ္ဂရဲ့အခမ်းအနားကို88မျိုးဆက်ចောင်းသားအဖွဲ့အစည်းတွေကယုံကြည်မှုကင်းမဲ့လာတဲ့သဘောလားရှင်
ကုလသမဂ္ဂဟာမြန်မာရေးကိစ္စကိုကင်ွယ်တဲ့နေရာမှာဘာမှ action မပါတဲ့စကားလုံးတွေနဲ့တက်တက်လှုပ်ထားတဲ့ဒီစက္ကူကြားဒီပလိုမေစီမျိုးဖြစ်နေတယ်အဲ့တော့စက္ကူကြားဒီပလိုမေစီမျိုးတွေကတော့အင်မတန်ခေါင်းပါတဲ့နာဖာစစ်ဘုချုပ်ကြီးတွေရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးအမြင်တွေကိုပြောင်းလဲနိုင်မှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ဆိုလိုတာကခုမစ္စတာဂမ်ဘာရီနောက်ဆုံးမြန်မာပြည်ခရီးစဉ်ကနေပြန်သွားတဲ့အချိန်မှာဒီထဲမှာစီစဉ်ကလေးကပြည်လည်မှုတွေမရဘူးဆိုတာကိုဗိုလ်ချုပ်ကျော်ဆန်းကလူသိရှင်ကြားခါခါတီတီငင်းပယ်တယ်ကြာအဲ့တော့ကျွန်တော်တို့တွေမစ္စတာဂမ်ဘာရီကြီးဘလို့များဆွေးနွေးခဲ့တယ်လဲကျွန်တော်တို့ဒါသိစိတ်ဝင်စားပါတယ်အဲ့တော့ကုလသမဂ္ဂကိုပြန်ရောက်သွားတဲ့အခါမှာလုံခြုံရေးကောင်စီမှာတင်ပြချက်တွေကိုကျွန်တော်တို့စောင့်နားထောင်တယ်ဒါပေမဲ့လုံခြုံရေးကောင်စီမှာမစ္စတာဂမ်ဘာရီရဲ့တင်ပြချက်တွေကအတော့ကိုစိတ်ပြက်စရာကောင်းပြီးတော့နောက်ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်ဟိုအန္တရာယ်ရှိတဲ့အချက်လက်တွေပါကျွန်တော်တို့သွားတွေ့ရတယ်အဲ့ဒါဘာလဲဆိုတော့မစ္စတာဂမ်ဘာရီကတစ်ဖက်မှာစိတ်ပြက်တယ်လို့တော့ပြောတယ်ဒါပေမဲ့တစ်ဖက်မှာအခြေအနေတိုးတက်မှုသုံးတရားရပါတယ်တဲ့အဲ့တော့ဘာရီတိုးတက်လာလဲဆိုတာဟာကျွန်တော်တို့ကြည့်ရတဲ့အခါကျတော့ဒေါ်ဆန်းစုကြည်နဲ့ဒီစစ်အစိုးရကြားထဲမှာဟာပြေဆုံးဆွေးနွေးမှုဖြစ်အောင်လမ်းကြောင်းတည်ဆောက်ပေးနိုင်ခဲ့တယ်။ဟောနောက်တစ်ချက်ကဒီ referendum နဲ့ new election တစ်ခုကိုလုပ်ပေးမယ်ဆိုပြီးတော့နားဖအနေနဲ့စင်စရာနဲ့အတိအကျထုတ်ပြန်ခဲ့တာဒါဟာတိုးတက်မှုတွေသူယူဆတယ်။အဲ့ဒါကကျွန်တော်တို့ပြည်သူပြည်သားတွေရဲ့ဘဝနဲ့ဆန္ဒနဲ့တက်တက်ဆင်လွဲပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ဒါပါနဲ့ပြေဆုံးဆွေးနွေးဆိုတာတကယ်တော့ပြေဆုံးဆွေးနွေးမှာမဟုတ်တာဒါဟာပြည်သူနဲ့ကဘာကြီးကိုလှည့်စားမှုတွေလုပ်ထားတဲ့ဟန်ပြချက်ွက်တွေဒါဖြစ်တယ်ဆိုတာဒါအထင်ရှားပဲဗျာဒေါ်ဆန်းစုကြည်ကိုယ်ကကိုပြောထားပြီးသွားပြီအဲ့ဒါဘာမှမျှော်လင့်ချက်မရှိဘူးအဆိုးဆုံးတွေကိုရင်ဆိုင်ဖို့ဒါပြင်ထားပါသူ့အနေနဲ့ဘာမှအားမရဘူးနောက်တစ်ချက်ကဒီ referendum နဲ့ next election အတွက်ကိုဟာလာအချိန်ကြာသတ်လိုက်တာဒါတိုးတက်မှုမဟုတ်ပါဘူးဒါဟာကျွန်တော်တို့ပြည်သူတွေက60ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ထားတဲ့လူထုရဲ့ရလက်ကြီးကိုဒါဟာလူ့ခွင့်အကြီးအမားဆုံးချိုးဖောက်မှုကြီးပါပဲပထမရလက်ကိုတော့အတိမပြုတ်သေးပဲနဲ့အခုထပ်ပြီးတော့ရွေးကောက်ပွဲအသစ်လို့ဆိုဘလို့မှအတိတ်ပဲမရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လာရင်အနောက်နိုင်ငံတွေရဲ့သဘောထားနဲ့ဒီအရှေ့နိုင်ငံတွေရဲ့သဘောထားကွဲပြားနေတာကိုတွေ့ရတယ်ရှင်။ဥပမာအနောက်နိုင်ငံတွေကဒီပိတ်ဆို့ပြစ်ဒဏ်ချတဲ့မူဝါဒကိုလက်ခံကျင့်သုံးကြပြီမဲ့ဒီအရှေ့နိုင်ငံတွေမှာကြတော့အပြူသဘောဆောင်ပြီးတော့ဒီပိတ်ဆို့ပြစ်ဒဏ်ချမှတ်တဲ့မူဝါဒကိုလက်ခံတဲ့အနေအထားမတွေ့ရပါဘူး။အဲ့လိုကွဲပြားနေတဲ့အပေါ်မှာကုလသမဂ္ဂကနေကြားကနေပြီးတော့ညှိနှိုင်းဆောင်ရွက်ရတာတွေရှိနေတော့ကုလသမဂ္ဂရဲ့အခမ်းအနားကအရေးပါနေသေးတယ်လို့ရောမထင်မိဘူးလားရှင
်။ဟုတ်ပါတယ်ကုလသမဂ္ဂဆိုတာဟာကျွန်တော်တို့ကမ္ဘာညီချမ်းရေးဟာလုံခြုံရေးအတွက်တော့လူသားတွေအားလုံးရဲ့လူခွင့်ရေးတွေကိုစံချိန်စံချိန်တွေပြည့်ဝနိုင်ဖို့အတွက်ဖွဲ့စည်းတည်ဆောက်ထားတာပါ။ကုလသမဂ္ဂရဲ့အခမ်းအနားဟာဒီနေ့တည်းကမ္ဘာကြီးမှာအရေးပါနေတုန်းပါ။အဲ့တော့ကျွန်တော်တို့ပြောချင်တာကကုလသမဂ္ဂမှာအခက်အခဲတွေရှိမယ်ဆိုတာလည်းကျွန်တော်တို့နားလည်သဘောပေါက်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်စီကျင်တာကကျွန်တော်တို့တိုင်းပြည်ရဲ့အခြေအနေအမှန်တွေကိုတော့ကဘာကြီးကသိနေတယ်ဗျာဟုတ်လားကျွန်တော်တို့တိုင်းပြည်ရဲ့ယောဂဝေဒနာတွေကိုမကူစားနိုင်ဘူးဆိုရင်တော့မှယောဂဝေဒနာအခြေအနေအမှန်တွေကိုကဘာကြီးသင်ပြနိုင်မယ်ဆိုလို့ရှိရင်ကမ္ဘာနိုင်ငံအသီးသီးကဒီပေါ်မှာဝိုင်းဝန်းအဖြေထုတ်ဈေးကောင်းဝါးကောင်းတွေပေါ်ဆက်ရှာဖွေပြီးတော့ကူစားမှာဖြစ်ပါတယ်အဲ့ဒီလိုပေါ့
ဟုတ်ကဲ့ဒီညမှာဆိုတော့တိတိကျကျဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင်အခုရှိနေတဲ့ရောက်နေတဲ့ဆောင်ရွက်မှုတွေကနေရှေ့ဆက်ပြီးတော့ဘာတွေများဆောင်ရွက်တင်တယ်လို့ထင်လဲရှင်
။ဟုတ်ကဲ့လုံခြုံရေးကောင်စီကနေပြီးတော့ချမှတ်ထားတဲ့မြန်မာစစ်ဘုချုပ်ကြီးတွေအနေနဲ့ဟောဆောင်ရွက်ပေးတင်ပါတယ်ဆိုတဲ့အချက်တွေဗျာ။နော်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မြန်မာစစ်ဆိုးရတွေကိုအောက်ဆုထားတဲ့မစ္စတာဂမ်ဘာရီရဲ့ရုံးခွဲဖွင့်လှစ်နိုင်ဖို့ရဲ့နောက်တစ်ခုကဆင်းရဲမွေးတည်မှုပပျောက်ရေးကော်မရှင်ဖွဲ့ဖို့ရဲ့နောက်ပြီးတော့ဒီဒေါ်ဆန်းစုကြည်နဲ့တော့တိုင်းသားခေါင်းဆောင်တွေနဲ့ဟိုတစ်ဆုံဆွေးနွေးမှုတွေဖြစ်ဖို့ဆင့်မြောက်ဖို့ရဲ့နောက်တစ်ခုကရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့ဆိုတာဒါတောင်းဆိုထားပါတယ်အဲ့တော့အဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ဖို့တဲ့မစ္စတာဂမ်ဘာရီခတ်လို့ဖောက်ပြန်သွားနေတယ်အဲ့တော့ဒါတွေကလည်းချင်းဒီအကောင့်ထဲပေါ်လीလားမပေါ်တဲ့အပြင်ကုလသမဂ္ဂရဲ့နောက်ဆုံးမစ္စတာဘန်ကီမွန်ကမ်းလှမ်းချက်ကိုပါ ဒီကိစ္စကိုတိုင်းတွယ်တဲ့နေရာမှာဘာမှအက်ရှင်မပါတဲ့ကျွန်တော်တွေ့ရပါတယ်အဲ့ဒီတော့ဒီအခြေအနေမှန်တွေကိုလူကြီးကောင်စီမှာပြန်လဲသုံးသပ်ဖို့လိုပါတယ်လူကြီးကောင်စီကပြီးတော့တောင်းဆိုချက်တွေမရရင်ကျွန်တော်ဘာဆက်လုပ်လဲဆိုတာကိုဘိုင်ဒန်ရက်ဆိုလူရှင်းတွေကြပြီးတော့မဖြစ်မနေလုံဆောင်ရမယ်ဆုံးဖြတ်ချက်တွေချပြီးတော့မြန်မာစစ်အစိုးရကိုအရေးယူဆောင်ရမယ်ကိုတို့ညောင်ကျေးဇူးတင